ကိုပြန်တန်းသွားစဉ်မှာမလေးရှားလေကြောင်းလိုင်းရဲ့လေရင်ပျောက်သွားတာ9ရက်လောက်ရှိလာပေမဲ့ဒီလေရင်ဘာဖြစ်သွားသလဲဘယ်ရောက်သွားသလဲဆိုတာကိုတာဝန်ရှိသူတွေကိုယ်တိုင်မသိကြသေးပါဘူးလေရင်ရှားဖွေရေးကိုမလေးရှားနိုင်ငံရဲ့အနောက်ဘက်မလကရေလက်ကြားမှာပါတိုးချဲ့ရှာဖွေနေတယ်လို့လေရင်ရှာဖွေရင်းနဲ့ပတ်သက်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဟီရှာမူဒင်ဟူစင်ကပြောလိုက်ပါတယ်အမေရိကန်အပါအဝင်နိုင်ငံပေါင်းစုံကကျွမ်းကျင်သူတွေကူညီရှာဖွေပေးနေကြတဲ့လေရင်မြန်အကြောင်းနောက်ဆုံးသိထားတာတွေကိုမတ်စုမြင့်ကပြောပြမှာပ
ါကွာလာလမ်ပူမြို့တော်ကနေပြီးတော့ဘေကျင်းမြို့တော်စီအသွားခရီးသည်နဲ့လေရင်အမှုရမ်းပေါင်း239ယောက်ပါသွားတဲ့လေရင်အဆက်အသွယ်ပြတ်ပြီးတော့ပျောက်သွားတာဒီကနေ့ဗုဒ္ဓဟူးနေ့မှာ9ရက်ရှိသွားပြီမဲ့လေဒီလေရင်နဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကတိတိကျကျပြောနိုင်လောက်တဲ့အချက်အလက်တွေမရှိသေးဘူးဖြစ်နေပါတယ်။ဆက်ဖက်လေကြောင်းပြန်တမ်းမှုရေဒါထဲမှာပေါ်ခဲ့တဲ့အနောက်ဘက်ကိုပြန်တမ်းသွားတဲ့အရာဟာအဲ့ဒီ MH 380လေရင်ဟုတ်မဟုတ်ဆိုတာတက်အာမပြောနိုင်ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့ကွာလာလမ်ပါမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမလေးရှားတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လေရင်ရှာဖွေရေးကိုတော့မလေးရှားနိုင်ငံရဲ့အရှေ့ဘက်တောင်တရုတ်ပင်လယ်ထဲမှာတည်းမကအနောက်ဘက်မလကရေလက်ကြားမှာပါတိုးချဲ့ရှာဖွေနေတယ်လို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကအခုလိုပြောခဲ့ပါတယ
် The search has been extended to two areas and we are now searching nearly 27,000 square nautical miles
ဒီရှာဖွေရေးကိုနေရာနှစ်ခုမှာတိုးချဲ့ပြီးလုပ်နေပါတယ်အခုဆိုရင်စုစုပေါင်းရှာဖွေနေကြတဲ့စတူရန်ရေမိုင်ပေါင်း 28,000 ရှိပါတယ်မလကရေလက်ကြားထဲမှာစတူရန်ရေမိုင်ပေါင်း12,425 မိုင်နဲ့တောင်တရုတ်ပင်လယ်ထဲက14,440စတူရန်ရေမိုင်ပတ်လည်မှာရှာဖွေနေကြပါတယ်။တင်မော်42စင်းလေရင်39စီးနဲ့အမတ်စင် MH 384ရင်ကိုဖြန့်ကျက်ရှာနေကြပါတယ်။ရှာဖွေရေးမှာအိန္ဒိယ၊ဂျပန်နဲ့ဘရူနိုင်းနိုင်ငံ၃ခုကပါဝင်လာတဲ့အတွက်ပူးပေါင်းရှာဖွေပေးနေကြတဲ့နိုင်ငံပေါင်း12နိုင်ငံရှိသွားပါပြီ
။ပျောက်သွားတဲ့လေရင်ရှာဖွေရေးဟာနိုင်ငံစုံပါဝင်တဲ့ရှာဖွေရေးဖြစ်ပြီးတော့အိန္ဒိယနိုင်ငံတွေမိတ်ဆွေနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းကျေးဇူးတင်တယ်လို့မလေးရှားတာဝန်ရှိသူတွေကပြောပါရယ်။နောက်ထပ်ပူးပေါင်းပါဝင်မှုတွေနဲ့ကျွမ်းကျင်မှုပိုင်းမှာနောက်ထပ်အကူအညီတွေပေးလာမှာကိုလည်းကြိုဆိုတယ်လို့မလေးရှားသယ်ယူပို့ဆောင်ရေးဝန်ကြီးကပြောကြားခဲ့ပါရယ်။နိုင်ငံရဲ့အရှိန်နဲ့အနောက်ဝေဟင်နဲ့ရေပြင်ပေါ်ကနေပြီးတော့အရက်ဖက်ကရောစစ်ဖက်ကနေပါရရှိတဲ့အချက်အလက်တွေကိုကျွမ်းကျင်သူတွေသုံးသပ်နေကြတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါရယ်
။ We are now working with many experts including from Boeing.the US Federal Aviation Authority and the US National Transport Safety Board
Boring Company ကကျွမ်းကျင်သူတွေအမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းရေးဆိုင်ရာအာဏာပိုင်တွေနဲ့အမေရိကန်အမျိုးသားတည်ယူပို့ဆောင်ရေးလုံခြုံရေးဘုတ်အဖွဲ့ကအပါအဝင်ကျွမ်းကျင်သူတွေအများကြီးနဲ့ကျွန်တော်တို့လေရင်ရှာဖွေရေးအတွက်ဆောင်ရွက်နေကြပါတယ
်မလေးရှားအရက်ဖက်နဲ့စစ်ဖက်တာဝန်ရှိသူတွေမလေးရှားလေကြောင်းလိုင်းတာဝန်ရှိသူတွေပါဝင်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာလေရင်ပျောက်သွားတဲ့ကိစ္စနဲ့ပတ်သက်လို့ဘာမှတိတိကျကျအဖြေမရှိခဲ့ကြပါပဲလေရင်ကိုပြန်တမ်းသွားတဲ့လေရင်မှုဟာအင်မတန်အတွေ့အကြုံရှိပြီးတော့လေရင်ပြန်တမ်းမှုဘိုင်းမှာလည်းကောင်းမွန်တဲ့မှတ်တမ်းတွေရှိသူဖြစ်တယ်လို့မလေးရှားလေကြောင်းလိုင်းတာဝန်ရှိသူကပြောကြားသွားပါတယ်။အခုလို9ရက်ကြာလာတဲ့အထိလေရင်ပြန်ဘာဖြစ်သွားသလဲဘယ်ရောက်သွားသလဲဆိုတာမသိရသေးတဲ့အတွက်လေရင်ပေါ်ပါသွားသူတွေရဲ့မိသားစုဝင်တွေဘက်ကစိတ်မအေးနိုင်ကြသလိုဒေါသလည်းထွက်နေကြပါတယ်။လေရင်ပေါ်မှာအများဆုံးတရုတ်လူမျိုးခီးသည်တွေပါသွားကြတဲ့အတွက်သူတို့ရဲ့မိသားစုတွေဟာလည်းကွာလာလမ်ပူမြို့တော်ကိုတဖြည်းဖြည်းရောက်လာနေကြပါတယ်။တရုတ်မိသားစုတွေအတွက်ခရီးစရိတ်နေထိုင်စရိတ်ကိုမလေးရှားလေကြောင်းလိုင်းကအကုန်ကျခံဖို့လဲသဘောတူခဲ့ပါတယ်။ပျောက်သွားတဲ့လေရင်ပြန်ရှာတွေ့နိုင်ဖို့အစွမ်းကုန်စ조사သွားမယ်ဆိုတာကိုမလေးရှားအစိုးရကလည်းမိသားစုဝင်တွေကိုထပ်ပြီးတော့အာမခံခဲ့ပါတယ်။မလေးရှားနိုင်ငံရဲ့နာမည်ကျော်ဘေဒင်ဆရာတယောက်ကိုလည်းအာဏာပိုင်တွေကကွာလာလမ်ပူနိုင်ငံကလေစိတ်ကိုဖိတ်ခေါ်ပြီးတော့လေရင်ပြန်တွေ့နိုင်မှုအတွက်မတ်မှုတ်ဆူတောင်းခိုင်းခဲ့ပါတယ်ရှင်